1988ခုနှစ်ဩဂုတ်လ10ရက်ကိုဆွဲပြီးပြီးတော့တတ်မှတ်ထားတဲ့ရှစ်လေးလုံးလူမှုစုစားမှုကြီးပေါ်ပေါက်ခဲ့တာနှစ်ပေါင်း30ပြည့်တော့မှာဖြစ်ပေမဲ့အဲ့ဒီလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေအခုချိန်ထိအပြည့်အဝခံစားကြရတဲ့အနေအထားမျိုးမှမရှိသေးပါဘူးဒီကနေ့ကာလမှာရှစ်လေးလုံးလှုပ်ရှားမှုကြီးဖြစ်လာအောင်အဓိကတွန်းအားပေးဥဆောင်ခဲ့သူတွေဘလို့အခြေအနေမျိုးတွေကိုဖြတ်တန်းနေရပါတယ်လေရှေ့ဆက်ပြီးရရှောက်ကြမယ်စီလန်းကောဘလို့ပုံသဏ္ဍာန်အနေအထားမျိုးရှိနိုင်ပါတယ်ဆိုတာတွေကိုအထင်ကြီးရမြန်မာပြည်လိလသုံးသက်သူနှစ်ဦးနဲ့ဆက်သွယ်မြင်ရင်ပြီးမှတ်အင်ဂျင်နဲ့ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံတမိုင်းမှာလွတ်လပ်ရေးတိုက်ပွဲကာလပြီးရှင်လင်းတို့အရေးတော်ပုံဟာအကြီးမားဆုံးဒီမိုကရေစီရေးလူမှုလှုပ်ရှားမှုတမိုင်းအဖြစ်သတ်မှတ်ခံထားရပါတယ်ရှင်လင်းတို့လှုပ်ရှားမှုကြောင့်နှစ်ပေါင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်နေဝင်ဦးဆောင်တဲ့တပါတီအာဏာရှင်စနစ်ကိုဖျောက်ချနိုင်ခဲ့ပေမယ့်စစ်တပ်ရဲ့အကြမ်းဖက်အာဏာသိမ်းမှုကြောင့်လူပေါင်းထောင်နဲ့ချီပြစ်ဒဏ်ခံခဲ့ရတယ်လို့တိုင်းပြည်ဟာလည်းစစ်အုပ်ချုပ်ရေးအောက်နှစ်ပေါင်း20ကျော်ပြန်ရောက်ခဲ့ရပါတယ်ဒီမိုကရေစီစနစ်ထွန်းကားဖို့အချိန်ထိမရောက်နိုင်ခဲ့တဲ့အချိန်မျိုးကိုသမိုင်းပညာရှင်ဦးအောင်ခင်တုံ့တက်တာကတော့
ဒီရှင်လေးလုံးကဒီစစ်အာဏာရှင်အဆောက်အုံကြီးပြိုကျသွားပြီနဲ့တွားပြီးတော့ဆင်တူလာတော့ကျွန်တော်တို့ဒီ19ရာစုနှစ်ကအပြင်းပြတော်လာရင်းမှာဒီရှင်ဟောင်းအဆောက်အုံပြိုကျသွားပြီနဲ့လေအဲဒီပြိုကျသွားတဲ့နောက်ပိုင်းမှာဒီ Reign of Terror ဆိုတဲ့ဒီအကြမ်းဖက်တဲ့ကစ်ကြီးပေါ်လာတာဗမာပြည်မှာဆိုရင်တော့ဒီစစ်အစိုးရကေပေါ်စစ်အစိုးရအနည်းငယ်ဆက်တော့ရှင်လေးလုံးအရေးတော်ပုံဖြစ်ပြီးတဲ့နောက်ပိုင်းမှာဒီစေစိုးကအနည်း20အကြမ်းဖက်အုပ်ချုပ်တဲ့အတွေ့ဒီမိုကရေစီတော်လိုင်းမှာလိုအပ်တဲ့အသွေးအခေါ်တော်လိုင်းဆိုတာမပေါ်ပေါက်ခဲ့တဲ့ဒီမြေရောက်ရှိုးသွားတယ
်တပါတီအာဏာရှင်စနစ်ကနေဒီမိုကရေစီပါတီစုံစနစ်ပြောင်းလဲဖို့တတိုင်းဒီလုံးလှဲနေလှအောင်မြင်းဆောင်မကျန်လမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတဲ့ရှင်လေးလုံးလှုပ်ရှားမှုကြီးကိုစစ်တပ်ကပြစ်ခတ်ထုတ်ခွဲနှိမ်နင်းခဲ့ပေမယ့်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းနိုင်ရတာအပါအဝင်အခြားရလဒ်တွေလည်းထပ်ပေါ်ခဲ့ပါတယ်။1990ရွေးကောက်ပွဲမှာ NLD အမတ်အဖြစ်ရွေးကောက်ခံခဲ့ရတယ်လို့ NCTUV အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရမှလည်းဝန်ကြီးတဦးအနေနဲ့တာဝန်ယူခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ဒေါက်တာတင့်စီရဲ့တုံ့တက်ချက်ကတော
့ NLD ကတော့အစိုးရဖြစ်လာတယ်အနာရပါတီဖြစ်လာတယ်အလားတူကျန်တဲ့တချို့လည်းပါတီဖွဲ့စည်းနာမည်တွေနဲ့တည်ထောင်ရတယ်တခုကတော့နိုင်ငံရေးပါတီလိုင်းပေါ့နောက်တစ်ခုကတော့တချို့ကအခုချိန်ကြီး activist ဆိုတဲ့တကြလှုပ်ရှားသူလိုင်းမှာပဲဆက်ရှိနေကြသေးတယ်ခင်ဗျအဲ့တော့ဒီနေ့ကာလနှစ်30ကာလမှာဖြစ်လာတာတွေအမလို့အမရတဲ့တွေနဲ့မြို့လင်းတလောက်မဖြစ်လာတာတွေဒီကတော့သဘာဝကျပါတယ်အဲသို့တော်လည်းပဲတပီလုံးတိုင်းတာနဲ့ရှိတဲ့အားစုတွေကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်လာနိုင်တဲ့အင်အားစုလည်းရှိတယ်လို့ဆက်ပြီးတော့လှုပ်ရှားနေတဲ့အင်အားစုတွေလည်းရှိလာတယ်
။ဒါပြင်လက်ရှိမြန်မာနိုင်ငံကြီးဟာအဖြူအမင်းနှစ်ခုထဲမှာပဲလုံးတန်းနေတဲ့အတွက်ဥဆောင်မှုအယူချင်းရှိတဲ့လူငယ်တွေအတွက်နေရာမရနိုင်တဲ့ဖြစ်နေတယ်လို့ပါတီကြီးဖြစ်တဲ့ NLD အနေနဲ့လည်းလူငယ်တွေရဲ့အင်အားတွေကိုအသုံးချနိုင်စွမ်းမရှိဘူးလို့ဒေါက်တာတင့်စီကမြင်ပါတယ်။အထူးသဖြင့်တိုင်းပြည်မှာအတွေ့အခေါ်အရာလည်းအခုမှပြန်ပြီးတည်ဆောက်နေရခြင်းဖြစ်တယ်လို့ဦးအောင်ခင်ကပြောပါတယ်
။အခုပြန်ပြီးတော့ဖြစ်တဲ့အချိန်ကာလအတွေ့အကြုံတော်လိုင်းပြန်စနေတာပဲအဲ့တော့ဒီတဲမှာမားလာရှိရင်မှန်လာရှိပြန်အမျိုးစုံပေါ့လေအဲ့တော့ဒီကနေတတိယတတိယနဲ့ဟိုတတိယ evolve ဖြစ်လာမှာပဲအဲ့တော့စာနေစင်းနဲ့ပုံဝင်နေရှိတဲ့တော့ရှိလာတဲ့အခါကျတော့ဒီအတွေ့အကြုံသာနှစ်ပေါင်းကြာမယ်ဘာလို့လဲဒီဒီမိုကရေစီသဘောတရားဟာအခုမှစလာတာဟိုရှင်းလင်းလုံးပြီးတဲ့နောက်ပိုင်းမှာစရမှာစစ်တပ်ကဝင်ပြီးတော့အာဏာသိမ်းတဲ့အခါကျတော့အနည်း20လောက်ပြတ်ပြီးမှအခုကပြန်စတဲ့အခါမှာအတွေ့အကြုံတော်လာရေးကတော်တော်ကြီးကိုအခြေယူရတယ
်။ကမ္ဘာနိုင်ငံတွေရဲ့ခေတ်စနစ်ပြောင်းလဲတဲ့သမိုင်းကြောင်းကိုကြည့်ရင်နှစ်ပေါင်းများစွာကြာခဲ့တယ်လို့အခုမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရေးနှစ်ပေါင်း30ကာလရှိခဲ့ပြီးနောက်နိုင်ငံရေးအရရင့်ကျက်မှုနဲ့အခြားအတွေ့အကြုံစနစ်တွေကအစပြုပြင်ပြောင်းလဲတည်ဆောက်သွားရမှာဖြစ်တယ်လို့ဦးအောင်ခင်ကမြင်ပါတယ်။88မျိုးဆက်တွေအနေနဲ့ရှေ့ဆက်လျှောက်ကြရမယ့်ခီးလန်းအတွက်အဓိကလိုအပ်ချက်နဲ့ပတ်သက်လို့ဒေါက်တာတင့်စီရဲ့အမြင်ကတော့
တကယ်ပဲတိုင်းပြည်ကိုအကျိုးရှိတဲ့အင်အားစုဖြစ်လာဖို့ဟိုကြိုးစားကြဖို့ဟိုလိုရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲတစ်ချိန်တည်းမှာဒီလူငယ်အင်အားအဲ့အချိန်ကလည်းလူငယ်အင်အားစုကျောင်းသားအင်အားစုကဦးဆောင်နေတာဟုတ်အခုလူငယ်အင်အားစုကျောင်းသားအင်အားစုတွေကိုဟလာမှန်ကန်တဲ့ပြည်သူပြောထောင်မှုရှိမှသာလျှင်တိုင်းပြည်အတွက်ကောင်းပါတယ်အဲ့တော့တိုင်းပြည်တစ်ခုလုံးနဲ့ကြည့်ရဲလူငယ်မျိုးဆက်တစ်တီပြည်သူပြိုးထောင်ပညာပေးရေးတွေကိုဟိုလုပ်တင်ကြတယ်လို့ကျွန်တော်ယူဆရှိပါတယ
်။နှစ်30ပြည့်ထူးခြားတဲ့အဖြစ်ရှင်လင်းလုံးလူမှုလှုပ်ရှားမှုကြီးတည်တည်ခဲ့တဲ့နေရာလို့ပြောလို့ရရဲ့ရန်ကုန်တက္ကသိုလ်နယ်မြေထဲမှာအခမ်းအနားကိုပထမဆုံးအကျဉ်းပါခွင့်ရလိုက်တာဖြစ်ပါတယ်။ အခမ်းအနားကိုတက်ရောက်ဖို့လဲသမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒုသမရဥမြင့်စွေပြည်ထောင်စုဝန်ကြီးဥဖေမြင့်တို့ကိုဥဆောင်ကျင်းပမဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကိုယ်တိုင်တွားရောက်တွေ့ဆုံဖိတ်ကြားခဲ့ပါတယ်။နှစ်30ပြည့်ရှစ်လေးလုံးအခမ်းအနားကိုတော့ဒီကနေ့ဩဂုတ်လ6ရက်နေ့ကနေ7ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ရှင်။